ဖရန်တီးယားမြန်မာသတင်းဌာနကအမေရိကန်နိုင်ငံသားအမှုဆောင်အဒီတာဒန်နီဖန်စတာကိုထောင်နှံ12နှစ်ချမှတ်လိုက်တဲ့အပေါ်အထူးပဲစိတ်ပျက်ရတဲ့အကြောင်းသတင်းဌာနရဲ့အဒီတာချုပ်ဖြစ်သူသောမတ်စ်ကင်းကပြောပါတယ်
Everyone at Frontier is disappointed and frustrated at this decision. We just want to see Danny released as soon as possible so he can go home to his family.
ဒီဆိုမြချက်ပေါ် Frontier ကလူတိုင်းစိတ်ပျက်လက်ပြတ်ဖြစ်ကြရပါတယ်။ Danny သူ့မိသားစုစီပြန်နိုင်အောင်ဖြစ်နိုင်တဲ့အမြန်ဆုံးပြန်လွတ်တာကိုကျွန်တော်တို့မြင်ကျင်ပါတယ်။ Danny ဟာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့နိုင်ငံတော်အကြီးအကျယ်ပြဿနာဥပဒေပုံမှန်တင်းနစ်လေးကာကြီးလို့နဲ့လည်းတရားစွဲခံထားပြီးအဲ့ဒီအမှုတွေကိုတီးကြားစီစစ်ဆေးဖို့ရှိနေပါတယ်လို့ Editor ချုပ် Thomas King ကပြောပါတယ်။Danny Fenster ဟာဖန်စီခံရချိန်ကမြန်မာနောင်သတင်းဌာနမှလုကင်နေတာမဟုတ်တော့ဘဲ Frontier မြန်မာမှလုကင်နေပြီဆိုတော့အခွန်နဲ့လူမှုဖူလို့ရင်မှတ်တမ်းနဲ့သတင်းဌာနကဝန်ထမ်းတူရဲ့ထွက်ဆိုချက်အပါအဝင်ခိုင်မာတဲ့အထောက်အထားတွေတင်ပြခဲ့ပေမဲ့လည်းတရားရုံးကမျက်ကွယ်ပြုခဲ့တယ်လို့အေဒါချုပ် Thomas King ကပြောပါတယ်။မျှတမှုမရှိတဲ့တရားစီရင်ရေးနဲ့ Danny Fenster ကိုအခုလိုထောင်ချလိုက်တာဟာမြန်မာနိုင်ငံကသတင်းမီဒီယာသမားတွေကြုံတွေ့နေရတဲ့အခြေအနေကိုတက်တည်ပြတဲ့အချက်ပဲလို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ချလာကဒီနေ့ထုတ်ပြန်တဲ့အခုမှပြောထားပါတယ်။နိုင်ငံငါကြတဲ့တွေကိုစောင့်ကြည့်လည်လာနေတဲ့ Crisis Group အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲဂျန်ပီပုတ်ကို Richard Hawsey ကဒီပြည်ထန်ချမှတ်မှုဟာတိတ်ကိုဆူရွာလို့နေလို့ပြောတဲ့အကြောင်း AP သတင်းမှာရေးထားပါတယ်။လူခွင့်စောင့်ကြည့်လည်လာရေးအဖွဲ့ရဲ့အာရှဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူး Phil Robertson ကလည်းဒီလိုနှိရှိထောင်နှံချတဲ့ပေါ်ပြည်တင်ဥပန်ပြီးပြည်ထန်ကိုပယ်ဖျက်ပြီးတော့ Danny Fenster ကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။